Welcome to the Voice of America in Burmese.
သတိမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါပြီများ။ VOA မေကန်တိုင်းရဲ့2018ခုနှစ်ဇူလိုင်လ23ရက်စောင့်ကြနေမနေ့ပဲအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ24/50/1တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါ
။ငရမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဆက်တဲ့လူတွေကိုဒေါခင်ညွတ်တဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါ။သမားတော်နဲ့ဆက်မှာသမားတို့ဖြည့်ပြီးဆက်ချက်လာကြပြီးတဲ့နောက်ပြည်ထောင်နိုင်ငံကိုဇာတာပိနေကပထမဆုံးအကြိမ်ရောက်သွားပါပြီ။ Kim Jong-un စီကစားကိုသမားတို့ဆက်မှာဇာတာပိနေမှာပဲ Twitter ကနေထုတ်ပြန်ပါတယ်။တခါဒီနေ့မြောက်ပိုင်းကိုကုလသမဂ္ဂကုသလေဖွဲ့ပြီးတော်ဖို့စီစဉ်နေပြီလို့ UNDP တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစိတ်ဝင်စားဖို့ထိတ်တဲသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။လက်ရှိကျင်းပနေတဲ့ပင်လုံညီလာခံမှာတက်ချုပ်ရဲ့ပြောကြားချက်တွေကအပြည့်ရဲ့ငြိမ်းချမ်းရေးနဲ့အလှမ်းကွာဝေးသွားစေပါသလား။
တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ကလည်းဒီအနိုင်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံတဘောတူညီချက်နဲ့မင်ကွန်တို့ပြုစုပြီးတော့အဲ့ဒ
ီပါခိုင်ပါတီခေါင်းဆောင်တူကြေညာသွားတာပါဒီအကြောင်းနဲ့တူနိုင်ငံတကာသတင်းစာတွေမှာတော့နေတိုးအဖွဲ့ကကာကွယ်ရေးစည်းကိုတည်တည်တသာတိုးသုံးသွားမယ်လို့ဆုံးဖြတ်လိုက်ပါတယ်ဒီလိုအချိန်မှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကအရှိန်မြင့်လာပါတယ်အခုတော့သောကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။သမ္မတဒေါ်နယ်ထရန့်မှာလွန်ခဲ့တဲ့17လနီးပါးမှာသမ္မတဖြစ်လာပြီးကလေးကဆိုရင်ပထမဆုံးခီးစဉ်ဖြစ်ပြီးဒီနိုင်ငံမှာရောက်နေပါပြီ။သမ္မတထရန့်နဲ့သမ္မတကတော်မီလနီယာထရန့်တို့ဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေလန်ဒန်ကိုဂျာတာပိနီကရောက်သွားတာပါ။ဥရောပသမ္မတကနေပြီးဒီနိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပြောပြောင်းနိုင်ချက်တည်ခြင်းနဲ့လှုပ်လာတဲ့ပုံမကျေနပ်တဲ့အတွက်ဒီနိုင်ငံကြားရေးဝန်ကြီး Boris Johnson နဲ့တခြားတာဝန်ရှိသူတွေဒီသတင်းပတ်တွေနှုတ်ထွက်သွားကြပြီးချိန်မှာပဲသမ္မတ Trump ပြည်တွင်းကိုရောက်သွားတာပါသူရဲ့ခီးစဉ်အစားဂျာတာပိနေကနေစနေနေ့ထိလန်ဒန်မြို့တော်မှာသမ္မတ Trump ကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားကြပြီးလန်ဒန်မြို့တော်မှာရှိတဲ့အမေရိကန်နိုင်ငံသားတွေတတိနဲ့သွားလာကြဖို့အမေရိကန်တိုင်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ်ဒီကနေ့တောက်ကြနေမှာသမ္မတ Trump ဟာ Sinhas Dawin စစ်တပ်ကတူနဲ့ဝန်ကြီးချုပ်မီရဲ့16ရာစုခေတ် Checkers Steelers ဆိုင်ရင်ကိုတွားရောက်ပြီးအဲဒီနောက် Windsor Nandor ကိုတွားရောက်မှာပါ Checkers Steelers ဆိုင်ရင်မှာဝန်ကြီးချုပ်မီနဲ့သမ္မတ Trump တို့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့အီမီရိုတာဝန်ရှိသူတွေကပြောပါတယ်အဲဒီနောက်မှာတော့သမ္မတနဲ့သမ္မတကတော်တို့ကိုပြည်ထောင်ဒုတိယမြောက် Elizabeth ဘီမာကြီးက Windsor Nandor မှာလက်ဖက်ရည်ပွဲနဲ့တက်ခင်းရဲ့ခံမှာဖြစ်ပါတယ်
နေတိုးမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးအသုံးစီကိုတတ်မှတ်ချက်ပြည့်မီအောင်တုံးဖို့အတွက်တန်ဋိဌာန်အသစ်ချမှတ်လိုက်တာဟာအမေရိကန်လက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်စေနိုင်ပါတယ်ဒီကုမ္ပဏီတွေဟာကမ္ဘာတဝန်းကိုနှစ်ဆအမေရိကန်ဒေါ်လာဘီလီယံနဲ့ချီးပြီးလက်နက်တင်ပို့ရောင်းချနေတာပါနေတိုးအဖွဲ့အနေနဲ့ရုရှားတမောက်မှုတခြားတနိုင်ငံကနေလာတိုက်မယ်ဆိုရင်အသင့်ဖြစ်နေရတဲ့အတွက်အဖွဲ့ဝင်နိုင်ငံတွေဘက်ကကာကွယ်ရေးအသုံးစီကို2024မှာနိုင်ငံစီးပွားရေးပမာဏရဲ့200%တုံးဆွဲဖို့အဖွဲ့ဝင်29နိုင်ငံကိုတွန်းအားပေးမှုအောင်မြင်တယ်လို့ Brussels မှာကျင်းပတဲ့နှစ်ကြာနေတူးထိပ်သီးအစည်းအဝေးပြီးမှာ American သမ္မတ Donald Trump ကပြောပါတယ်လက်ရှိမှာတော့ဒါ Britain, Estonia, Greece, Latvia နဲ့ American ဒီ5နိုင်ငံပဲသတ်မှတ်ချက်ပြည့်နေတာဖြစ်ပါတယ် American ပြည်ထောင်စုဟာကမ္ဘာမှာအကြီးဆုံးလက်နက်တင်ပို့ရောင်းချသူဖြစ်ပြီး2013-18အတွင်းကမ္ဘာလက်နက်ရောင်းချမှုအားလုံးရဲ့34%ကအမေရိကန်ကဖြစ်ပါတယ်။2010မှာအမေရိကန်ရဲ့လက်နက်ရောင်းချမှုက68 billion နဲ့စံချိန်တင်ထားတာကနေမနစ်ကတော့ $95 billion အထိရှိလာပါတယ်။ဒါဟာလက်နက်အကြီးကျယ်ရောင်းတဲ့နိုင်ငံနှစ်နိုင်ငံဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံတွေနဲ့တိတိတသားပိုများနေတာပါ။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းစီကနေတိတ်ကောင်းတဲ့စာတစ်စောင်သူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင်အထည်ဖော်ဖို့သမ္မတထရမ့်ရဲ့ဂျိုးပန်ချက်တွေကိုချီးကျူးပြောဆိုထားတယ်လို့ဆိုပါတယ်။ DPRK နဲ့အမေရိကန်ပြည်ထောင်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရေးရွယ်ပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်အားထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါ့အကျိုးဖြစ်ထွန်းလာမင်းဆိုတာကျွန်တော်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျိုဟွန်းကစာရဲမှာရေးထားပါတယ်1950ပြည်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲတွင်တည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကျွင်းချံရှိတဲ့ရုပ်လောင်းတွေကိုပြန်ပြီးဆွဲကြောင်းရေးအမေရိကန်တာဝန်ရှိသူတွေနဲ့ဂျာတာရီနေကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မတော်ဘူးဆိုတဲ့သတင်းတွေထွက်လာတဲ့ဒီရက်ထဲမှာပဲကင်ဂျွန်းစီကစာကိုသမ္မတထရမ့်ကထုတ်ပြန်လိုက်တာပါနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြီးခဲ့တဲ့သတင်းပတ်မြောက်ကိုရီးယားခီးစဉ်တွင်သဘောတူညီချက်ရခဲ့တယ်လို့ယူဆပြီးစစ်မဲ့ဆိုမှဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေကမြောက်ကိုရီးယားဘက်ကတာဝန်ရှိသူတွေကိုစောင့်နေကြတာပါဒါပေမဲ့မြောက်ကိုရီးယားဘက်ကဘယ်လိုအကြောင်းပြချက်တခုခုကိုမှမရဘဲဆွေးနွေးဘက်ကိုကြောက်မလာကြပါဘူး
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမိတ်ဆွေမဟုတ်တယ်လို့ရန်သူလည်းမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူတို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်ဆင်ကီမှာတွေ့ဆုံမှုရပ်ပိုင်းလို့မှပဲပြောပါတယ်။သူကကျွန်တော်ရန်သူမဟုတ်တယ်လို့မိတ်ဆွေလားဆိုတော့လည်းမဟုတ်ကြောင်းနဲ့သူ့အကြောင်းကိုသိမသိပေမဲ့သူနဲ့နှစ်ချိန်မကတွေ့ဆုံရမှာဆက်ဆံရေးကတိတ်အဆင်ပြေပါတယ်လို့ဘရပ်ဆဲလ်ကနေတိုးထိပ်သည့်အစည်းအဝေးကြတဲ့ပရင်းနဲ့တင်းဆာရှင်းတဲ့ပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒါအပြင်ပူတင်ဟာသူနဲ့ရှင်ပြန်ဖက်တယောက်ဖြစ်ပြီးတနည်းနည်းမှာမိတ်ဆွေတယောက်ဖြစ်လာမယ်လို့မျှော်လင့်ရကြောင်းနဲ့ဒီလိုမျိုးဖြစ်လာတတ်ပေမဲ့သူ့အကြောင်းတော့သိမသိပါဘူးလို့လည်းသမ္မတကပြောပါတယ်။ခေါင်းဆောင်နှုတ်ကတနင်္လာနေ့မှာ Helsinki မှာတွေ့ဆုံဖို့စီစဉ်ထားတာပါ။ဒီလိုတွေ့ဆုံမှာရုရှားရဲ့2016ရွေးကောက်ပွဲမှာဂျာဝန်နှောက်ယှက်တာတန်လက်ပြနျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်ကိုရုရှားချုပ်ပေါက်တာနဲ့မဟာဗျူဟာချက်လက်နက်လျှော့ချရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိတယ်လို့ Trump ကပြောပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဂျာဝန်နှောက်ယှက်မှုရှိတယ်ဆိုတော့ထောက်လိုင်းရေးတိုင်ဝမ်ပြောကြားချက်ကိုလက်မခံမဲ့သမ္မတထရမ့်အနေနဲ့ရုရှားခေါင်းဆောင်ပေါ်မှာတင်းတင်းမာမာဆက်ဆံပါမလားလို့နေတိုးမဟာမိတ်တွေကတန်ရရှိနေကြပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ92.32 kHz 9335 95.40 kHz 9683ည95.48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီကြီးပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီလိုကနေတောက်ကြမနေ့ဖက်တွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရေးရည်ပြီးလုပ်ငန်းစတင်ရေးတွန်းကျင်သူအဖွဲ့အစည်းကိုစီလုပ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေသဆိုင်ရာအကြီးအကဲကကြာသပတေးနေ့မှာပြောပါတယ်။ဒုက္ခသည်တွေကိုပြန်ပို့ရေးဆိုင်ရာလုပ်ငန်းတွေ UNDP ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNACR နဲ့မြန်မာဆွေးနွေးတို့ကြောင်းမေလကုန်လုံးကနားလည်မှုစာချုပ်လို့ MOU တက်ကိုလက်မှတ်ရေးထိုးထားတာပါ။ကုလသမဂ္ဂကရိုဟင်ဂျာလူခေါ်ဝေါ်သုံးဆွဲပေးမယ်လေမြန်မာဆွေးနွေးဘက်ကတော့အဲ့ဒီခေါ်ဆိုချက်ကိုအတိမတ်မပြုပါဘူး။2019ခုနှစ်ဩဂုတ်လကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်ကုလသမဂ္ဂတာဝန်ရှိသူတွေရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့တရင်ဘက်ကလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်လို့ UNDP ရဲ့အာဆာပစိဖိတ်ဒေသဆိုင်ရာညွှန်ကြားမှု Hawlian Shu ကပြောပါတယ်။ဒါပေမဲ့လက်တွေ့စမ်းစစ်မှုတွေကိုမစခင်မှာကနဦးလုပ်ငန်းစီစဉ်တရက်ကိုအစိုးရနဲ့ညှိနှိုင်းချမှတ်ဖို့လိုသေးတယ်လို့ရခိုင်မြို့မှာလုပ်တဲ့ Radar သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းတွင် Mr. Shu ကပြောပါတယ်။တိတ်ကိုအလင်းအမြန်လုပ်ဖို့လိုနေပြီဆိုတဲ့အသည့်နဲ့ကျွန်တော်တို့လုပ်နေတယ်လို့ပြောနိုင်ပါတယ်။ဒါနီးမှာအဖွဲ့တွေကိုလှုပ်ဖို့လဲကျွန်တော်တို့ပြင်ဆင်နေပါတယ်လို့မစ္စတာရှူးကပြောပါတယ်။အခုသွားမဲ့ကုလသမဂ္ဂအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာနဲ့တခြားဒေသခံ2,000,000ကျော်လောက်ရဲ့လူအချက်တွေကိုဆန်းစစ်မယ်လို့ UNDP ဒေသဆိုင်ရာတာဝန်ရှိသူဟောက်လျန်ရှူးကပြောပါတယ်
။ထိုင်းနိုင်ငံချင်းရိုင်ခင်မဲဆိုင်မြို့ကကြောက်ကူထဲမှာရေကြီးပြီးသတင်းနှစ်ပတ်ကျော်ပိတ်မိနေခဲ့တဲ့တောက်ဝက်ဘောလုံးတင်ကအတင်းသား7ယောက်ထဲကတယောက်ဖြစ်တဲ့ဒန်းဖတ်ရဲ့အဖွားဖြစ်သူကမြေးဖြစ်သူကိုအပြစ်မတင်ပါဘူးလို့ပြောပါတယ်။ခံလမ်းကြောက်ကူထဲမှာចောင်းသားဆက်ညောင်နဲ့နှိပြလို့ပိတ်မိနေချိန်မှာသူတို့မိသားစုဝင်တွေအလုံးစိုးရင်စိမ့်နဲ့နေစဉ်ငိုကြရတယ်လို့အဖွားကပြောပါတယ်။ကဘာတော်ကသူတို့ကိုကယ်ဖို့လာကြသူတွေအတွက်တခြားဘာမှပြန်ပေးစရာမလိုပဲနိုင်ငံကနေဂုံယူရလောက်တဲ့လူကောင်းကြောက်ဖြစ်အောင်ပဲလုပ်ပါလို့သူ့မျိုးကိုပြောမယ်လို့လည်းအဖွားကပြောပါတယ်။
ကွန်ဒိုရေးဆိုင်ရာမူဝါဒပိုင်းမှာသမ္မတဒေါ်နယ်ထရမ့်ရဲ့လက်တွန့်ပြန်လှုပ်ဆောင်တဲ့မဟာဗျူဟာပေါ်နိုင်ငံရေးပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေကကြာသပတေးနေ့မှာဝေဖန်ပြောဆိုပါတယ်။အမျိုးသားလူမျိုးရေးဆိုင်ရာအကြောင်းပြချက်တွေနဲ့ကွန်ဒိုကွန်တွေချမှတ်မယ်ဆိုရင်ကွန်ကရစ်လွှတ်တော်အနေနဲ့လည်းပြောဆိုခွင့်ရှိရမယ်ဆိုတဲ့သတ်မှတ်ပြဋ္ဌာန်းချက်တစ်ခုကိုတကယ်နဲ့အတည်ပြုပြီးတဲ့နောက်အခုလိုဝေဖန်ပြောဆိုနေကြတာပါ။အထက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌ Tennessee Premier Republican အမတ် Bob Corker ကသမ္မတဟာသူ့အာဏာကိုလွယ်လုံးစားလုပ်နေတယ်လို့ကျွန်တော်ယူဆပါတယ်။ကြည့်ရတာကထလာအသင့်ပြင်ပြစ်ပြီးတော့မှချိန်းဆိုတဲ့ဒီဟာဖြစ်နေပုံရပါတယ်လို့ပြောပါတယ်။ကွန်ဂရက်ဖွဲ့ဝင်နောက်တူးဖြစ်သူဒလာဝဲပြည်နယ်ဒီမိုကရက်တစ်လွှတ်တော်မှာ Chris Coons ကလည်းဒုတ်တံကိုဗျမ်းပရာလွှတ်ရဲလိုက်တာမှာကျွန်တော်တို့ရဲ့မျိုးသားလူမျိုးရေးကိုထိခိုက်စေတဲ့ပိုကောင်းတဲ့ကွန်ဂရက်ရဲ့သဘောတူညီချက်တွေရဖို့ကျွန်တော်တို့ရဲ့အခွင့်အလမ်းတွေကိုထိခိုက်စေတဲ့ကျွန်တော်မိခင်ပြည်နယ်ကလူလူကိုထိခိုက်စေတဲ့နိလမ်းမျိုးနဲ့ကျွန်တော်တို့ရဲ့အနီးကပ်ဆုံးမဟာမိတ်တွေကိုထိသွားပါတယ်လို့ပြောပါတယ်။လွှတ်တော်အမတ်တွေအဓိကအဖြစ်မြင်နိုင်ကြတာကတော့ပြည်တွင်းထုတ်လုပ်သူတွေကကြိုက်ကြပေမဲ့အမေရိကန်လူကွန်ပစ္စည်းတွေအပေါ်လက်တုံပြန်အခွန်ချမှတ်တာတွေဖြစ်လာစေတဲ့တန်မဏိနဲ့အလူမီနီယံသွင်းပုံတွေအပေါ်အခွန်တွေတိုးကောက်တဲ့ကိစ္စပဲဖြစ်ပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝပ်ရှရစ်နဲ့သမီးဖြစ်သူမာရီယမ်နဝပ်တို့အဖမ်းခံဖို့အတွက်ပါကစ္စတန်ကိုပြန်မလာခင်တရက်ကျော်ပြီးဝန်ကြီးချုပ်ဟောင်းကိုထောက်ခံသူရာပေါင်းများစွာကိုပါကစ္စတန်ရဲတွေကဖမ်းဆီးခဲ့ပုံရပါတယ်။သူတို့နှစ်ဦးကပန်ချက်ခင်မျိုးတော်လဟူးကိုတောက်ကြနေမှာလေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုဂျိုဆိုတဲ့လူလူစုဝေးဘွဲကြီးကျင်းပါမှာကိုဟန့်တားဖို့အတွက်ရဲတွေကအကြီးအကျယ်လှုပ်ဆောင်နေတာဖြစ်ကြောင်း PMLN ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီအဖွဲ့ဝင်တွေကပြောပါတယ်ပန်ဂျက်ခိုင်အာနာပိုင်တွေကတော့ဒီလိုဖမ်းဆီးနိုင်နေဖို့အမိန့်မထုတ်ထားဘူးလို့ပြောပါတယ်ဒါပေမဲ့ဒေသတွင်းမတိမငင်ဖြစ်မှာကိုရှောင်ရှားနိုင်ဖို့ဝန်ကြီးချုပ်ဟောင်းရှရစ်ရောက်မလာခင် ဖန်ဆီးခဲ့သူအများပြရှိခဲ့ပါတယ်လို့ရဲတွေကပြောကြောင်းသတင်းတွေထွက်ပေါ်နေတာပါဝန်ကြီးချုပ်ဟောင်းနော်ဝတ်ရှရစ်နဲ့တမိဖြစ်သူတို့ဟာလန်ဒန်ကသူတို့ရဲ့တန်ဖိုးကြီးပိုင်ဆိုင်မှုတွေကိုဘယ်လိုဝယ်နိုင်လဲဆိုတာရှင်းပြဖို့အတွက်ပြက်ကွက်မှုနဲ့သူတို့ကိုအဂရီလိုက်စားမှုတိုက်ဖြတ်ရေးတရားရုံးကနေပြီးခဲ့တဲ့တောက်ကြမ်းတွေမှာပဲထောင်နဲ့ဆင်းနှင်းနဲ့ခုနှစ်နှစ်အ
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိနေဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံကသတင်းလှော်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဦးဆုံးညဉ့်ညဉ့်ညီလာခံကိစ္စတင်ပြပါမယ်။27ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးဖွင့်ပွဲနေ့ကတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ပြောကြားသွားတဲ့အချက်တွေဟာအပြစ်ရညဉ့်ညဉ့်ညီကိုအလှမ်းကွာဝေးသွားစေမဲ့သဘောရှိနေပြီးတူးနဲ့တူးကြားယုံကြည်ဖို့ခက်ခဲစေတဲ့အချက်တွေပါလာကြောင့်သူမိကွန်းပေါ်ကန့်ကွက်ဝေဖန်မှုတွေရှိနေပါတယ်။ဒီအခြေအနေတွေကိုတော့ VOA သတင်းတော့မမေခါကစူးစီးတင်ပြထားပါတယ်
။27ရာစုပင်လုံတတိယညီလာခံမှာတမရော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပေါ်လူမှုအဖွဲ့အစည်းတွေဘက်ကကန့်ကွက်မှုတွေဝေဖန်မှုတွေရှိနေခဲ့တာဖြစ်ပါတယ်။ရန်ကုန်ခြေစိုက်လူမှုအဖွဲ့အစည်းတွေစုထားတဲ့ကွန်ရက်ကအဖွဲ့ဝင်ကိုမိုးသွေးကတော့ကာကွယ်ရေးဦးစည်းချုပ်မင်းကွန်းကရှေ့ဆက်ရမယ့်ငြိမ်းချမ်းရေးကိုပိုဝေးသွားစေတယ်လို့မျိုးသားရင်ကြားစစ်ရေးကိုလည်းထိခိုက်နိုင်တယ်လို့ဆိုလိုက်ပါတယ်
။အချက်ကတော့ကျွန်တော်တို့ဒီအင်အားပေါ့နော်။တပ်မတော်ကအင်အားချိနေနေလို့လူထိုင်းလုံးလာမဟုတ်ဘူးဆိုတဲ့စကားလုံးပေါ့နော်။အဖြစ်တော်မဆောင်လို့ကျွန်တော်တို့ယူဆရတယ်။ဒီနေရာကျွန်တော်တို့ကဒီအင်အားအကြောင်းပြောရမယ့်နေရာအင်အားကိုလယုံအင်အားတွေကြောင်းပြန်ရမယ့်နေရာတွေမဟုတ်ဘူးပေါ့ဗျ။ပြောရမယ့်နေရာတွေမဟုတ်ဘူး။ခြားဖက်ကကြည့်လို့ရှိရင်ဒါချင်းချောက်တဲ့သဘောမျိုးဒီအဖွဲ့အစည်းတွေစုဖွဲ့ရခံစားသွားနိုင်နေပေါ့နော်။အမျိုးရှိတယ်။နောက်တစ်ချက်ကတော့ဒီကိုစားပြုမှုနဲ့ပတ်သက်ပြီးပြောသွားရတဲ့စကားပေါ့နော်။တိုင်းပြည်တစ်ခုလုံးပေါ့နော်။နိုင်ငံတော်တစ်ခုလုံးကိုစားပြုထားရဆိုတဲ့စကားလုံးတွေပေါ့။ဒါကလည်းလွဲနေတယ်။တကယ်တော့ဒါကဟိုကိုစားပြုမှုနဲ့မဆိုင်တဲ့ကိစ္စလေ။ဒီတက်မတော်လို့အဖွဲ့အစည်းတွေ institution တွေကြတော့ဒါ media တွေကိုစားပြုနိုင်တယ်မဆိုင်။တာဝန်ခံမှုနဲ့လည်းဆိုင်တာပေါ့နော်။ဆိုတော့ဒါမျိုးတွေကဒီလိုဘုံမဆောင်လို့ကျွန်တော်တို့ယူဆတာပေါ့ဒါကြောင့်မလို့ကျွန်တော်တို့စာထုတ်တာရှိပါတ
ယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ရဲ့အခန်းကဏ္ဍဟာအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတုံ့တက်မှုတွေအခိုင်အမာရှိထားတယ်လို့ဖွဲ့စည်းပုံပြင်နိုင်မှသာငြိမ်းချမ်းရနိုင်မယ်လို့လည်းအခိုင်အမာယုံကြည်မှုတွေရှိနေကြတာပါ။ဒီတတိယအကြိမ်ပင်လုံညီလာခံမှာကိုပိုင်ပြထန်းကွင်းတို့ခွဲမထွက်ရည်တို့စတဲ့ကိစ္စရက်တွေဆွေးနွေးခွင့်မရတဲ့အပေါ်တိုင်းရင်းသားတွေဘက်ကကောလူမှုအဖွဲ့အစည်းတွေဘက်ကပါအားမလို့အားမရဖြစ်နေတာတွေရှိပါတယ်။ဒီလိုအားမလို့အားမရဖြစ်နေချိန်ကာကြုံမိန်ကွန်မှလည်းအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပြောထားတဲ့အပေါ်ကိုမိုးသွေးကအ
ခြေခံဥပဒေနဲ့ပတ်သက်တဲ့ကိစ္စတွေလည်းသူကပြောထားသေးတယ်။ဒီနေ့နေရာမှာလည်းဆိုတော့အခန်းဆက်နှစ်ပေါ့နော်အခြေခံဥပဒေပြင်ဆင်ရေးဆိုင်ရာလုံခြုံရေးအတိုင်းသွားမယ်ဆိုတဲ့ဟာမျိုးကဒါကလည်းဘာတဘောတက်ရောက်သွားလဲဆိုတော့ဒီလက်ရှိ MCA ဖြည့်ပြထားတဲ့ဒီပင်လုံးကြီးလာရမှာလေရေချမ်းရေးရှင်းလင်းပွဲကြီးတစ်ခုလုံးရောနောက်ပြီးတော့ထွက်လာတဲ့အနာဂတ်ရလဒ်ဒီအားလုံးကပါမဆောင်ရှိအခြေခံဥပဒေပေါင်းနေမှာပဲအဲ့ပေါင်းနေမှာပဲစဉ်းစားနေရဆိုတဲ့ပုံစံမျိုးကိုမြင်ရတယ်ပေါ့ဆိုတော့ဒါကရေချမ်းရေးရှင်းလင်းပွဲကိုတော်တော်ကြီးကိုအခက်အခဲဖြစ်စေနိုင်တဲ့ကိစ္စဖြစ်တယ
်ဒီပြင်လူမှုကွန်ရက်တွေပေါ်မှာလေကာကြုံမိန်ကွန်းအပေါ်ဝေဖန်မှုတွေရှိနေပါတယ်။ကာကြုံမိန်ကွန်းလိုပဲဝေဖန်မှုတွေကြုံနေရတဲ့နောက်ထပ်မိန်ကွန်းတစ်ခုကတော့ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌပြောခဲ့တဲ့မိန်ကွန်းပဲဖြစ်ပါတယ်။ ANP ဒုဥက္ကဋ္ဌတင်ပြချက်တွေကနိုင်ငံရေးပါတီအစုအဖွဲ့နဲ့တိုင်ပင်ထားခြင်းမရှိပဲပြောခဲ့တာလို့ UPDJC နိုင်ငံရေးပါတီအစုအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီအနေနဲ့ရွေးကောက်ပွဲအနိုင်ရတန်းစီစေရအရာညီလာခံမှာအလဲကျမိန်ကွန်းပြောကြားခြင်းသာဖြစ်ပြီးပါတီတွေကိုကိုစားပြုတက်ရောက်ဖို့ရွေးကြတာမရှိသလိုညွှန်ကြားမှုလည်းတစုံတရာမရှိကြောင်းကာယကံရှင်ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါက်အေနုစိန်က VOA ကိုပြောလိုက်ပါတယ်
။ရှေ့မှာလည်းပဲ NLD ပြောတော့ကလည်း NLD ရဲ့သဘောထားမူဝါဒတွေပြောတယ်။ပြည်ခိုင်မျိုးပြောတော့ကလည်းပြည်ခိုင်မျိုးသဘောထားမူဝါဒတွေကိုပြောတယ်။အခုလည်းကျမတို့ရဲ့သဘောထားမူဝါဒတွေကိုပြောတယ်။ဆွေးနွေးတိုင်ပင်တာမရှိဘူး။တခြား NLD နဲ့ပြည်ခိုင်မျိုးပြောတော့ကလည်းဒီအလိုက်ရပါတီ23ပါတီကိုဆွေးနွေးပြီးမှဘုံတဘောတူညီချက်နဲ့မင်ကွန်တို့ကိုပြုစုပြီးတော့အဲ့ဒီပါတီကပြောတယ်ဆိုရင်ကျွန်တော်တို့မကြုံဘူး။ကျွန်တော်တို့လည်းဒီလိုညွှန်ကြားချက်လည်းမရှိဘူး။နော်အလိုက်ရပါတီ23ပါတီရဲ့ကိုစားပြောရမယ်ဒါမှမဟုတ်အခုခိတ်ကြားတဲ့ပါတီအားလုံးရဲ့ကိုစားပြောရမယ်လို့လည်းညွှန်ကြားချက်မရှိဘူး
။ဒီကနေ့မှာတော့ပင်လုံညီလာခံကိုဆက်လက်ကျင်းပလည်းရှိပြီးနိုင်ငံတော်အတိုင်းမင်ငယ်ကာကွယ်ဦးစည်းချုပ်တို့က UWSA ဝါအဖွဲ့ဥက္ကဋ္ဌဦးပေါယူ၏SSA မြောက်ပိုင်းအဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်စေထင် NDAA Milan Apoy Duokta Usan Pine, KIA Dutia Ogata, Bojokwan Modone, Titan Twisson Kedlu, Tutato Dubomuji Sowingale, TNLA Apwega Uta Kulam, MNDA Apwega Upon Quine, AA Apwega Tauta Newton Andone, Titan Twisson Muri, Shigabime, Napas Longa Twisson Mu Atezego, Topo, Joja Tachi, Mashiba Ushi.
ပြည်ဝင်သတင်းနောက်အမေရိကန်ရဲ့သတင်းပေးပို့ချက်ဖြစ်ပါလိမ့်ခင်ဗျာအခုတော့နိုင်ငံတကာကထိတ်တန်းရောက်သတင်းသွားတွေကိုတင်ဆက်သွားပါမယ်နေတိုးအဖွဲ့ဝင်နိုင်ငံကြီးကာကွယ်အသုံးစီကိုတည်တည်တသာတုံ့ပြန်သုံးဆွဲမယ်လို့ထိတ်သည့်စီဝေးပွဲမှာသဘောတူညီညီခဲ့ကြောင်းအမေရိကန်သမ္မတကပြောကြားလိုက်ပါတယ်အမေရိကန်ကနေတိုးဘတ်ဂျက်စုစုပေါင်းရဲ့80%ကိုခုနှစ်ဆယ်ရာခိုင်နှုန်းလောက်သုံး ရိတ်ခံသွားမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်နေတို့ထိပ်သီးစီဝေဝဲကျင်းပနေတဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကနေသတင်းတော့ဟန်နရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုတော့မတ်ဆူမြတ်မွန်ကပြောပြမှာပါ
နေတိုးဖွဲ့ဌာနချုပ်ရှိရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာကျင်းပခဲ့တဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲကနေတိုးအဖွဲ့ကုန်ကြစရိတ်မျှဝေခံကြရေးကိုအဓိကထားဆွေးနွေးမှာဖြစ်တယ်ဆိုတာကိုနေတိုးတွင်းမှုချုပ်ယန်စတိုလ်ဒန်ဘတ်ကအဖွဲ့မိန့်ခွန်းမှာတွေကပြောကြားခဲ့ပါတယ
် Fair burden sharing underpins everything that we do
ကျွန်တော်တို့လုပ်ဆောင်မှုတိုင်းမှာကုန်ကြစရိတ်တွေကိုအညီအမျှဖွဲ့ဝေရေးကအခြေခံဖြစ်ပါတယ်မကြခင်နှစ်ပိုင်းတွေတုန်းကတော့ကျွန်တော်တို့ကာကွယ်ရေးအစုံစည်းတွေကိုဆွချခဲ့ပါတယ်အခုတော့ဘီလီယံနဲ့ချီထပ်တိုးသုံးဆွဲမှာဖြစ်ပါတယ
်အခုလိုနေတိုးအဖွဲ့ဝင်နိုင်ငံတွေဘက်ကအသုံးစရိတ်တိုးမြင့်သုံးဆွဲလာကြတာကသူ့ကြောင့်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအပြည့်အဝအမှတ်ယူပြောခဲ့ပါတယ
် Because of me they've raised about $40 billion over the last year so I think
the နှစ်တုန်းကဒေါ်လာဘီလီယံ40လောက်အသုံးစရိတ်တိုးလာတာဟာကျွန်တော်ကြောက်ပါဒီလိုတိုးလာတာကြောင့်တွင်းမှုချုပ်ကတော့ထရမ့်ကိုသဘောကျမယ်လို့ထင်ပါတယ်။ကျွန်တော်ကိုသဘောကျတာသူတယောက်တည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့တော့ကိစ္စမရှိပါဘူး
။ဗုဒ္ဓဟူးနဲ့ကြာတာပရိနှစ်ရက်ကျင်းပခဲ့တဲ့နေတိုးထိပ်သီးစည်းဝေးပွဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေ၊မိတ်ဆွေနိုင်ငံတွေကြားဆက်ဆံရေးကိုလည်းအဆန်းသတ်ခံခဲ့ရပါတယ်။ရုရှားကသဘာဝဓာတ်ငွေတွေကိုဂျာမနီကိုတင်ပို့နိုင်ဖို့ဓာတ်ငွေပိုက်လိုင်းတွေ့တန်းတဲ့ကိစ္စနဲ့ပတ်သက်လို့ဂျာမနီအစိုးရဟာရုရှားအစိုးရရဲ့ထိန်းချုပ်တာကိုခံနေတယ်လို့သမ္မတထရမ့်ကဆွဆွဲခဲ့ပါတယ်။ဒါရင်မကနေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပြည်ရင်းအတက်တင်ထောက်လုပ်မှုတန်ဖိုးရဲ့နှစ်ရာခိုင်နှုန်းကိုနေတိုးကာကွယ်ရေးအသုံးစရိတ်ထဲထည့်ရမယ့်စည်းကမ်းသတ်မှတ်မှုရှိပေမဲ့ဂျာမနီထဲ့ဝင်တဲ့စရိတ်ကနှစ်ရာခိုင်နှုန်းတောင်မပြည့်ဘူးလို့သမ္မတထရမ့်ကဝေဖန်ခဲ့ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ကတော့နေတိုးအဖွဲ့အပေါ်ဂျာမနီနိုင်ငံပေးထားတဲ့ဂတိကဝတ်တွေအတိုင်းလိုက်နာတယ်လို့American သမ္မတနဲ့တီးတန့်တွေးဆောင်ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ
်မရုတ်နိုင်ငံဟာမိဖက်နိုင်ငံတွေဖြစ်တာမို့အမြင်တွေကိုအပြန်အလှန်ဖျက်ရီးကတိတ်ကိုရေးကြည့်ပါတယ်ကောင်းမွန်တဲ့မိဖက်နိုင်ငံဖြစ်တာမို့အနာဂတ်မှာလည်းဆက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ
်သမ္မတထရမ့်အနေနဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်လို့ဂျာမနီတနိုင်ငံတည်းကိုရွေးပြီးပြောတာမမျှတာဘူးလို့ကာကွယ်ရေးဆိုင်ရာလေလာတုံ့တက်သူဆိုဖီယာဘီဆက်ကပြောပါတယ
် Germany's contributions to NATO go beyond just what it spends on its own defense.
Germany နိုင်ငံကသူ့နိုင်ငံကာကွယ်ရေးအသုံးစရိတ်ထက်အများကြီးပိုပြီးညှိတိုးအတွက်စရိတ်ထည့်ဝင်ထားတာပါ Lithuania အရှေ့ပိုင်းရန်ကာကွယ်ရေးအတွက်ချထားတဲ့ညှိတိုးတပ်ဖွဲ့ဝင်တွေထဲမှာ Germany ကအများဆုံးဖြစ်ပါတယ် Russia နိုင်ငံက Ukraine နိုင်ငံ Crimea ဒေသကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်နေတိုးအဖွဲ့ဝင်အရှေ့ဥရောပနိုင်ငံတွေလုံခြုံရေးအတွက်ကိုတပ်ဖွဲ့ဝင်တွေတိုးချထားတာဖြစ်ပါတယ်။အဖွဲ့ဝင်29နိုင်ငံပါဝင်တဲ့နေတိုးအဖွဲ့ရဲ့ဒီနှစ်ထိပ်သီးစည်းဝေးပွဲမှာကာကွယ်ရေးအသုံးစရိတ်ကိစ္စကလွှမ်းမိုးနေတဲ့အတွက်တခြားအရေးကြီးတဲ့ကိစ္စတွေမှေးမိန်တယ်လို့ဖြစ်ခဲ့ပါတယ်။အာဖဂန်နစ္စတန်ကိုတပ်သားအရေးအတွက်နှစ်ဆတိုးစေလွှတ်မယ်လို့ဗြိတိန်နိုင်ငံကကြေညာခဲ့တယ်လို့အီရတ်စစ်သားတွေကိုတင်နန်းပေးတဲ့နေရာမှာဥဆောင်ဖို့ကနေဒါနိုင်ငံကထိပ်သီးစည်းဝေးပွဲအတွက်မှကန့်လှမ်းခဲ့ပါတယ်ရှင်။
နေတိုးအဖွဲ့တွင်အရေးကြီးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မန်းစုမြတ်မွန်ပြောပြခဲ့တာဖြစ်ပါတယ်။သတင်းစီနေအခုနားဆင်နေရတာက VOA အမေရိကန်တန်ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့တစ်ဖက်နဲ့တစ်ဖက်စောင့်ကြည့်နေကြတဲ့ကုန်းသွဲစစ်ပွဲအခြေအနေဘယ်လိုရှိမလဲကြည့်ရအောင်ပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားဖြစ်ပွားနေတဲ့ကုန်းသွဲစစ်ပွဲကတဖြည်းဖြည်းအရှိန်မြင့်လာနေပါတယ်။အမေရိကန်ကတရုတ်ကိုအခွန်တင်းကြပ်မှုတွေလုပ်လိုက်တဲ့အချိန်တရုတ်ဘက်ကလည်းအမေရိကန်ကုန်ပစ္စည်းတွေကိုအခွန်ပြန်တင်းကျပ်နေတာကြောင့်တစ်ဖက်နဲ့တစ်ဖက်အလျှော်ပေးမှုတွေမရှိဘဲဖြစ်နေတာပါတရုတ်ဘက်ကလည်းအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့ဆိုပါတယ် ဒီအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ Victor Becky ရဲ့သတင်းဟောကူတော့ကိုကျော်အောင်လင်းကတင်ဆက်မှာဖြစ်ပါလေ
။တနေ့တခြားအခြေအနေတွေပို့ပြီးတော့ဆိုးလာနေတဲ့အမေရိကန်နဲ့တရုတ်နဲ့နိုင်ငံကြားကကုန်သွယ်ရေးတင်းမာမှုတွေကိုပြည်လဲအောင်ဖြည့်ရှင်းမှုစွန့်နှိမ့်နိုင်မှုတွေပြန်ဆရေးနှစ်ဖက်အကြားမှာဆက်ဆက်တွေရှိမနေဘူးလို့တရုတ်ဘက်ကမနေ့ကပဲပြောပါလေ။အခုလာမယ့်အိုလာကုန်ပိုင်းမှာတရုတ်သွင်းကုန်တွေပေါ်မှာဒေါ်လာဘီလီယံ200ထပ်ပြီးတော့ကောက်ခံမှုအမေရိကန်ဘက်ကပြင်ဆင်နေပြီလို့နေ့တုန်းကပဲအမေရိကန်ကကြေညာပါတယ်။ဒီလိုလုပ်ရတာကတရုတ်နိုင်ငံရဲ့အမျက်ကြီးစားစီးပွားရေးမူဝါဒတွေကြောင့်လို့ဒေါ်နယ်ဒ်ထရမ့်ဆိုတာကပြောပါတယ်။တရုတ်ဆိုတာဘက်ကတော့အမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်မှာကိုမကြောက်ဘူးလို့တရုတ်ကုသရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်高峰啊等等到底给我们的东西被标给完了。
关于你提到的中美贸易战规模是。
工作也是不会的 American 办法的楼网目的的路就能填满的。因为这地就搞到什么了标准的是这地他了吧。就能够把个来东边路是没事吧。啥方面东边也没过来没找吧。路外来人就能够来东边吧。
第二年我们老改你的 American 西部的楼安的过来 American 也跟高坎木无法的不得比较 American 所有的偏偏标准不。တရုတ်ကုသရေးဝန်ကြီးဌာနကတိုက်တွန်းပါတယ်တရုတ်နိုင်ငံအတွင်းမှာလုတ်ကိုင်နေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာသဘောထားကောက်ယူထားတဲ့စစ်တမ်းတစ်ခုမှာတော့အများစုကအခွန်တင်းကျပ်မှုတွေလုပ်နေတာကိုမကြိုက်ကြပါဘူးဒီချိန်မှာပဲတောင်ကိုရီးယားကားကုမ္ပဏီတစ်ခုဖြစ်တဲ့ Hyundai ရဲ့အလုပ်သမားတမကကအခုလိုမျိုးအခွန်တင်းကျပ်မှုတွေကြောင့်အမေရိကန်ရဲ့အလုပ်ကိုင်2000လောက်ကိုထိခိုက်စေလိမ့်မယ်လို့နေတုန်းကပဲသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲPatrick Chauvinet ကတော့အမေရိကန်ရဲ့အခွန်တင်းကျပ်မှုဆိုင်ရာချိမ့်ချောက်မှုတွေကိုတရုတ်ဘက်ကတုံ့ပြန်နိုင်တဲ့လမ်းကြောင်းတွေတော်တော်များများရှိတယ်လို့ဆိုပါတယ
် There are some people who argue that because the US imports more from China than vice versa
တရုတ်ကအမေရိကန်ကိုတင်ပို့ရတဲ့အမေရိကန်ကတရုတ်ကိုတင်ပို့ရများတယ်ဒါမှမဟုတ်တရုတ်ဘက်ကပူများတယ်ဆက်သဖြင့်အပြန်အလှန်ပြောနေကြတာတွေလည်းရှိပါတယ်တကယ်ဆိုရင်တရုတ်ဘက်ကအမေရိကန်ရဲ့စွန့်ကုန်တွေကိုထိခိုက်အောင်လုပ်မယ်ဆိုလုပ်လို့ရတာတွေအများကြီးရှိပါတယ်အမေရိကန်ပုဂ္ဂိုလ်တွေအပေါ်အခွန်တင်းကျပ်တာမျိုးတွေမကအစင်းခံပဲပိတ်ပင်လိုက်လို့လည်းရတာပါပဲနောက်တစ်ခုကတရုတ်နိုင်ငံအတွင်းမှာလုကိုက်နေကြတဲ့စီးပွားရေးလုပ်ငန်းတွေဒီလုပ်ငန်းတွေကတရုတ်နိုင်ငံအတွင်းရောင်းချနေတဲ့ကုန်ပစ္စည်းတွေအပေါ်မှာလည်းစီးပွားရေးထိခိုက်အောင်လုပ်လို့ရပါတယ်စီးပွားရေးအရာတွေမကပါဘူးအထူးဝင်နိုင်ငံရေးအရာပါတရုတ်ဘက်ကနေအမေရိကန်ကိုတုံ့ပြန်မယ်ဆိုရင်တုံ့ပြန်နိုင်တဲ့လမ်းကြောင်းတွေအများကြီးရှိပါတယ
်အီဗန်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုအမေရိကန်ရဲ့နည်းပညာတွေပါတဲ့ဆက်သွယ်ရေးပစ္စည်းတွေရောင်းချနေတာကြောင့်တရုတ်ဆက်သွယ်ကုမ္ပဏီဖြစ်တဲ့ ZTE ကိုအမေရိကန်အစိုးရကအရေးယူတန်းခတ်ထားခဲ့တာအခုတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေကိုပြန်ပြီးတော့လဲပတ်စေမဲ့သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးထားပြီလို့အမေရိကန်ဘက်ကပြောပါတယ် ZTE ကုမ္ပဏီဟာတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီမှုတွေထဲမှာကြီးမားတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါအခုဒီကုမ္ပဏီကိုပြန်ပြီးတော့လဲပတ်အောင်လှုပ်ခွင့်ပေးမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အတွင်းမှာမိကုန်တွေထုတ်လာကြအောင်မဲ့သဘောတွေရှိနေတယ်လို့လဲနယူးယောက်မြို့ခြေစိုက် Silver Crest စီမံခန့်ခွဲရေးလုပ်ငန်းရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲ Patrick Chauvinet က VOA ကိုပြောပါတယ
်။ဒါတော့ American တရုတ်ကုန်သွယ်ရေးစစ်ပွဲအလားအလာတွေနဲ့ပတ်သက်လို့ကိုကျော်အောင်လင်းပြောပြသွားတော့ပါခင်ဗျာ။အခုတော့မြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကင်တပ်တွေစစ်ပွဲဖြစ်ပွားနေတဲ့ကချင်ဒေသဘက်ကဒီ Twin Threat DC တွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုလည်းတင်ပြခြင်းပါလေ။မြန်မာနိုင်ငံမြောက်ပိုင်းမှာထွက်တဲ့ပရင်ကြောက်တွေထဲမှာတိုင်းလူစောရုပ်ကျွင်းပါတဲ့ဘရင်ကြောက်တွေတွေ့လေမလားဆိုပြီးလိုက်လံရှာဖွေနေသူတွေရှိပါတယ်။စီရင်မအေးတဲ့ကချင်ပြည်နယ်အတွင်းကအကျိုးအမြတ်ကြီးလာတဲ့ဘရင်ကြောက်တူးဖော်ရောင်းချမှုကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေကိုပါဆွဲဆောင်ထားနိုင်ပါတယ်။ AFP သတင်းတပုတ်ပေါ်အခြေခံပြီးမတ်သိန်ကြီးထက်ကပြောပြမှာပါ
။စီရင်မငိမ့်တဲ့ကချင်ပြည်နယ်မြောက်ပိုင်းမှာဘရင်တူးဖော်ရောင်းချမှုကဖွံ့ဖြိုးလာတာနဲ့အတူရုပ်ကျွင်းနဲ့ပါတဲ့ဘရင်ရှာပုံတော်ဖွင့်သူတွေလည်းများလာပါတယ်။ပရင်ချောက်ထဲမှာပါလာတဲ့တစ်ပင်တွေအင်းဆက်ပိုးမွှားတွေတလိပ်ဆန်တွေကိုလိုက်ပြီးတံပိုးကလည်းကွာသွားပါတယ်။ပရင်ပွဲစားကိုမျိုးဆွေကတော့အခုလိုပြောပါတယ
်။ပြောစိတ်ချင်းကစားပြီးတော့အားလုံးကစိတ်ဝင်စားတဲ့ကောင်းတဲ့ဟာတွေပဲ။အားလုံးကိုကျွန်တော်တံပိုးထားတယ်
။ကချင်ပြည်နယ်တဲကဒေါ်လာ3သိန်းကျော်တန်ပရင်ချောက်ကိုတော့လွန်ခဲ့တဲ့3နှစ်2015ခုနှစ်တုန်းကတရုတ်ချောက်ဖြစ်ရုပ်ကျင်းပညာရှင်လီရာရှင်းကသူ့ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမှာရရှိသွားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း96သန်းတုန်းကဒိုင်နိုဆောအမီးပုံမပြတ်ပါလာတဲ့ပရင်ကြောက်ကိုသူကတရုတ်ပြည်ကိုယူခဲ့တာပါ။ကြောက်ဖြစ်ရုပ်ချင်းပညာရှင်လီဒါရှင်းကအခုလိုပြောပါတယ
်။ဟူဖော့မြန်မာဟူဖော့是全世界唯一一个还在
အချင်းပြည်နယ်ကပရင်တူဖော်ရေဒေတာဟာကမ္ဘာပေါ်မှာ Cretaceous ကာလပရင်တွေထွက်တဲ့တခုတည်းသောဒေတာဖြစ်ပါတယ်။
စီးပွားပြတူဖို့ရောင်းချနေကြပေမဲ့မြန်မာနိုင်ငံနဲ့ကောင်းတဲ့ဒေတာမရှိပါဘူးပရင်ကြောက်စင်းတို့လိုကြောင်းရရတနာတွေတင့်နဲ့ရွှေတူဖို့ရေလုပ်ငန်းတွေကလည်းမြန်မာပြည်တွင်စစ်ကိုမီးထိုးပေးနေတာပါကြောင်းရတူဖို့ရေလုပ်ငန်းကိုထင်းချုံနိုင်တဲ့သူကငွေကြေးအကျိုးအမြတ်ကြီးပါတယ်ပရင်ဝယ်ယူသူတွေဟာလူခွင့်ရေချိုးဖောက်မှုတွေကိုအားပေးသူတွေဖြစ်နိုင်တယ်လို့ပြည်ပခလေးလာဆောင်ကြည့်တဲ့ ဒီကိုအရင်မထပါဘူးအကပါခန်းဆိုရင်ပရင်ရှာပုံတော်ဖွင့်ဖို့ဘန်ကောက်ကနေမြန်မာနိုင်ငံကိုခဏခဏသွားသူပါ
ဒိုင်မန်ဒိုင်နိုဆောရုပ်ချင်းပါတဲ့ပရင်ကတော့ကဘာပေါ်မှာအများကြီးမရှိပါဘူးပရင်ရှာပုံတော့ဖွင့်သူတွေကြောက်ဖြစ်ရုပ်ချင်းပညာရှင်တွေကတော့ပုံမပြတ်သေးတဲ့ဒိုင်နိုဆောရုပ်ချင်းကိုရှာဖို့စိတ်အားထက်သန်နေကြတာပါဒါပေမဲ့လည်းကချင်ပြည်နယ်တွင်းကတတ်တူတူဖော်ရေလုပ်ငန်းတွေရှိရာဒေသတဝိုက်စီရေပရိပခါတွေကအဆုံးမသတ်သေးတာကြောင့်ရှာဖွေရေလုပ်ငန်းတွေဘယ်တော့မှစနိုင်မလဲဆိုတာကတ
lo yakan mu de shi ne de le su de chang go ma tin gi thai tin pya twa la phit par de khmyar to ra shin ya khmyar russia nai ngan ka ba phla bwe jin pa ni ye a chei ma be di ka ba phla bwe go au ne jin ne la yak ji shu ja de di ka ba tlwa ga praitat de ga russia ma shi de be lo a sa taw myo de go sa taw bi hnit tae khom min ya de le su de chang ni go chano ga tin pya chin ma de ကဘာ ဖလာဝဲ မစခင်တုန်းက ရုရှား ဟင်းလျာတွေကို လူသိနဲလာပါတယ် အမဲပြုတ်ရည်နဲ့ချက်တဲ့ မုန်လာဥဟင်းရေ အတ္လန်တစ် 50နဲ့ တဲ့ဥနဲ့ မယိုနိစ် ရုရှားရိုးရာ အာလူးဆက်လက်နဲ့ အစာသွပ်ဖက်ထုပ်တွေကို ကဘာပရိသတ်က နှစ်သက်ကြပြီး ဒီအစာသောက်တွေက တဆင့် ရုရှားယဉ်ကျေးမှုကိုပါ လေ့လာနိုင်ကြပါတယ် David Grigorha, England, Dingo Layout, Arbidu Pibari.
We've been eating some traditional Russian food, smoked meat and bean soup, lovely.
Jonoga, Russia, Yuya, Hinigo, Masabibari. Chetai, Bagin, Pehinye, Sikas to Hinri, Sabibari. Yansalo Gomari, Inchimugale, Nimari.
Savoye, a Chatapama, Tainsani, England, then Arbidu Digaro. Through Sesubione, Adiyodi, Sajo, Yankonyon Piovari. Brazil Britain Ugaro, Russia Hinyariga, through Zadimigo Pian Dria Misi de Lusuari.
Eu provei prato de carne.
I tried a dish of meat with potatoes, carrots, and onions, which
is cousin Uga Yuga Hindu today, Alu Mulaungi by a dying Yugo, no Masamido. Brazil Masanija Hindu Mune, a toss into Radrita Mide. Indian Jang de Lumugo Kanzayabari.
Brazil Bolon Britaha, Russia Ye Yuya Hindi Tamaga, a cha Hinyarigo.
ไดบีอยาตาคันจิณีจาราวาบราซิลနိုင်ငံซาโอเปาโลမြို့ကမာဂဟတ်စ်ကတော့လင်းငယ်ပုံစံမျိုးချီးစင်တဲ့ဖုတ်ထားတဲ့ပံမုတ်ကိုအကြိုက်တွေ့နေသူပါအွန်ပရာတိုချီမိုဖော်မတ်တိုဘာတိုယာရောမာမာဒီထဲမှာရှိအနည်းရဲ့ချီးစီရဲ့ထက်ထားအရန်စားကောင်းပါတယ်ကောင်းလို့တစ်ခုပြီးတစ်ခုမှားစားနေမိပါတယ်ဒီလိုပွဲတော်ကာလမှာဘီယာကတော့မရှိလို့မဖြစ်ပါဘူးရက်ဆိုင်တစ်ခုကတော့
ရုရှားယိုးယာရင်ွေးကြိုတဲ့အိုးထဲမှာဘီယာထည့်ပြီးလာရောက်တောက်တုံးသူတွေစိတ်ဝင်စားအောင်စီမံပေးထားတယ်လို့စိုင်းမန်ဒီဂျာကပြောပါတယ်ကဘာဖလာပွဲတွေကတော့ပြီးဆုံးကနီးပြီဖြစ်ပါတယ်ကိုတိုင်းပြီးအသင်းကနိုင်ပြီဖြစ်စေရှုံးပြီဖြစ်စေပရိသတ်ကတော့အချိန်တန်ရင်
ရုရှားဗော်ဂါရပ်ပလင်းကိုပါပိုက်ပြီးအင်ပြန်ရရမှာဖြစ်ကြောင်းပါခင်ဗျာ။ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ၇နာရီအထိတိုင်းဒိုမီတာ၃၂၄၀၄၈အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတော့တိုင်းဒို၁၇၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့တိုင်းဒို၁၉၂၅၃၂နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီ9ခုနိုင်အစီအစဉ်ပြပြချင်းညစေနိုင်မှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12.13 kHz လိုင်းနိုမီတာ40 kHz 9433 kHz လိုင်းနိုမီတာ58 kHz 5805 kHz နဲ့လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
အရေးကြီးတဲ့သိစရာဆိုရင်လောဘကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ဤလူမရဘူးကဥမာတိုင်းသားတွေရဲ့အခွင့်အရေးလူနေစုအခွင့်အရေးစသ
ဖြင့်မွန်ပြည်တပ်ပါတီခေါင်းဆောင်နဟန်သာပြောကြားသွားတာပါတိုင်းရင်သားတွေနဲ့ဆိုင်တဲ့သတင်းလွှာအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်အခုတော့နည်းနည်းချင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါအမေရိကန် EDN 3အင်္ဂလိပ်သင်ကန်းစာကိုဒေါ်လာလတ်တန်းကပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာA ကတခုတချောင်း LG leg ကခြေတော့ဆိုတော့စပိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ ADM ဆိုတဲ့တော့ right ဒီပေကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအမှုပညာတွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်းပြပါစီလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသိမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရာမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင်ADN ဆိုရဲတဝိုက်ဒီဝေကတော့ကိုကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါလေဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success so break a leg everybody
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's important for our first performance tonight to be a success. So break a leg everybody.
ကိုယ်ကိုကန့်ကောက်ပါစေ၊အဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ပို့ချခဲ့တာဖြစ်ပါတယ်အခုတော့ကျမ်းမာရေးခန္ဓာအလှည့်ရောက်ပါပြီဒီတစ်ပတ်မှာတော့ပဲတီတာအရေးပြားယောဂအကြောင်းတင်ပြထားပါတယ်ဒီပဲတီတာအရေးပြားမှာပောက်တာဟာကလေးငယ်တွေမှာအဖြစ်များပြီးပြန်လဲဖြစ်တတ်တာမျိုးစောစီအရေးပြားဆရာဝန်တွေနဲ့တိုင်ပင်ကုသတင်ကြောင်းပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကနေမြန်တင်ဆက်ထားပါတယ
်โอเคသူကဆရာဝန်ကြီးဒေါက်တာစိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီပဲတိတာဆိုတဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
။သူကကလေးတွေမှာဖြစ်တတ်တဲ့အရေးကမှ virus ကိုကူးစက်တဲ့ယောဂတစ်ခုပါ။အထူးသဖြင့်ကလေးတွေမှာဖြစ်များတယ်။ဟိုပြန်ပြန်ပြီးတော့လည်းကူးစက်နိုင်ခြေကတော့အများတန်းရှိတယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂကဘယ်လိုယောဂမျိုးလဲ
။သူကဟိုကြောက်ယောဂဖြစ်စေတဲ့ virus ကိုအုပ်စုပေါ့လေ။ Pox virus လို့ခေါ်။အဲ့ဒီအမှသူကကိုယ်ကလည်းကမျိုးပေါ့လေသူကရေသာထိတွေ့ခြင်းကနေပြီးတော့သူကလည်းကူးစက်တာဗျ။သာမန်မျက်စိနဲ့မမြင်ရတဲ့ရေသာပုံပက်သွားတဲ့နေရာလေးတွေ၊ဝင်ပေါ့အဲ့လိုနေရာလေးတွေကနေပြီးတော့တဆင့်ဝင်ရောက်ပြီးတော့ကူးစက်တယ်။အ ရေသားမှာပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါဖြစ်လာရင်ဘယ်လိုတွေ့ရလဲဆရာ
တွေ့ရမှာတော့အသားရောင်ပေါ့နော်အသားဖြူရည်မဲတာတွေမရှိဘူးဒီအသားရောင်ပဲတစ်ခါတည်းအရောင်လေးနည်းနည်းပြော့တဲ့ဖြူရောင်အဖုလေးတွေရေသားမှာပေါ်လာတာဗျအဲ့အခုလေးကိုသေချာကြည့်လိုက်ရင်အလဲမောင်ပြောင်ပြောင်နဲ့အဆန်လေးမျက်စိလေးရှိတယ်။အထူးသဖြင့်ရင်ပိုက်တို့ပိုက်တို့ပေါင်ကြံတို့နောက်တင်မလက်မျက်နှာစတဲ့နေရာမျိုးစုံမှာပြုတ်လိုက်ပြုတ်လိုက်အဆုလိုက်အဆုလိုက်လေးတွေ့ရတယ်ဗျ။တခါတလေမှာတော့ညီရဲပြီးတော့လေရောင်လာတတ်တယ်။ရောင်ပြီးရင်တော့ပြန်ပြောက်သွားတာလေးရှိတယ်။ဒါတို့ခုကကြာသိနေတဲ့လူတွေမှာတော့ဒီပုံမှန်တဲ့အရွယ်ကြီးရဲ့အလုံးကြီးတွေဖြစ်တတ်တယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီယောဂါကဟိုဆရာကုနာပြောတော့လူသူနဲ့သူထိတွေ့ပြီးတော့ကူးဆက်တာပေါ့နော်အဲ့တော့ကူးဆက်ဖို့ကူးဆက်နေလို့လည်းအသေးစိတ်နဲ့ရှင်းပြပေးပါလား
ဟုတ်ကဲ့ယောဂရှိတဲ့လူကနေပြီးတော့နောက်ယောဂမရှိတဲ့လူအထူးဖြင့်အသားချင်းပုတ်တိုက်ဒါတို့ထိတွေ့တာတို့ကင်တွယ်တာနေတစ်ဆင့်ကူးတာပေါ့ဖြစ်များတာလည်းကလေးလေးတွေမှာဖြစ်များတာကိုမူဂျုံမူရတာရွယ်ကလေးလေးတွေမှာဖြစ်များတယ်အဲ့တော့ကလေးလေးကျောင်းသားလေးတွေညီကိုမောင်မအချင်းချင်းစော့ရင်းနဲ့ကူးကြတာပေါ့နော်နောက်ဒီကူးကံရဲ့အဝတ်လဲကအဲ့လိုနေရာရလည်းကူးဆက်တတ်တယ်ဆောင်လူကြီးတွေမှာတော့လင်းသက်ဆံဒီထိတွေ့မှုကနေတစ်ဆင့်လင်းသားတွေမှာလည်းကူးဆက်ပြီးတော့ဖြစ်ပွားတတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်နိုင်တဲ့အနေထား
ပြောရမယ်ဆိုရင်တော့ကာကွယ်နိုင်တဲ့အနေထားတော့မရှိဘူးကြီးဆိုတာဟိုကလေးတွေမှာအဖြစ်များတယ်လို့ပြောခဲ့တာကိုကလေးတွေမှာအဖြစ်များဆိုတော့ကလေးဆိုတာကလူကြုံမှုရတဲ့အရွယ်တွေမှာအဖြစ်များတာဒီအလေတန်းအရွယ်လောက်ရောက်ရင်တော့ဖြစ်တာနေသွားတယ်အဲ့တော့ကလေးဆိုတာတော့ဒီခုကပါလေသူနဲ့စော့နေတဲ့လူကဘာမှဆိုတာတိတတ်တဲ့အရွယ်မဟုတ်ဘူးလေနောက်တစ်ခါလူကြီးတွေချင်းချင်းကူးတယ်ဆိုရင်လည်းလင်ငါးရင်ဆိုင်ကူးတယ်ဆိုရင်လူသက်ဆံတဲ့အခါမှာဒီလိုအဖုလေးတွေကေးတဲ့အတွက်ရှင်းအောင်ပြောရရင်ဗျာမျက်စိနဲ့လျှောက်ပြီးတော့ဖြဲပြီးကြည့်နေတာမဟုတ်တဲ့အတွက်ကြောင့်သိချင်မှသိမယ်ဆိုလိုချင်တာကအဲ့တော့ကာကွယ်ဖို့ဆိုတာကတော့ထိတွေ့မှုမရှိရင်တော့ဒါကာကွယ်နိုင်တယ်လို့ပြောရတော့ဒါပေမဲ့တကားတယ်ဒီလိုထိတွေ့ဆက်ဆံနေဆိုတာကတော့အမြင်ရှိနေဆိုတော့ကာကွယ်လို့တော့တက်တက်ကြီးတော့မရဘူးကာကွယ်စည်းလမ်းမရှိပါဘူ
းဟုတ်ကဲ့အဲ့တော့ဒီယောဂါမှာဒီတချို့ကတော့ယောဂါအဖြစ်ဖြစ်လာပြီးတော့တချို့ကတော့ဟိုယောဂါမဖြစ်တာလည်းရှိတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဘာကြောင့်ဒီတချို့ကဟိုယောဂါမဖြစ်ရလဲဆရာကြီ
းအဲဟုတ်တယ်အဲ့အကြောင်းကိုကကာကွယ်မှုမရှိဘူးဆိုတော့စိတ်ညစ်သွားနိုင်ပြရှိပါတယ်ဒါပေမဲ့ကျွန်တော်စိတ်ညစ်ပါနဲ့ဘာဖြစ်လို့လဲဆိုတော့အရေးကြီးတဲ့ဒီအသားချင်းဖြစ်တွေ့ပေမဲ့ဖြစ်တဲ့လူတိုင်းမှာဒီယောဂါဖြစ်တာမဟုတ်ပါဘူးကလေးတွေမှာဘာကြောင့်ဖြစ်များတယ်ဆိုတာတော့သူတို့စီမှာဒီ virus အတွက်ကုသအားမပေါ်သေးမပေါ်သေးတော့ထိတာနဲ့အလွေတကူဖြစ်ပွားတတ်တယ်ဒီကြီးတွေမှာကြတော့ကလေးဘွားကိုဖျက်ဆီးလာတော့တင်းကြီးမဟုတ်တင်းကြီးပေါ့နော်ကိုကမတိလိုက်ပဲနဲ့ဘယ်လိုပြောမလဲယောဂဖြစ်လာအောင်မဟုတ်လိုက်ပဲနဲ့ဒီထိတွေ့မှုရှိပြီးတော့ antibody ခေါ်တာပေါ့ဒီ virus အတွက်ကုသအားပေါ်နေပြီဆိုတော့ချက်ချင်းမကူတော့ဘူးအဲလူကြီးတွေမှာလည်းဒါရောက်မှုဖြစ်တာအရင်နဲ့ဆိုတော့သို့တော့ဒီကုသအားကျဆင်းနဲ့အခြေအနေပေါ့နော်အထူးဖြင့် HIV ပိုးရှိတဲ့လူတွေကတော့လူကြီးဘဝရောက်ပေမဲ့ဒီဥစ္စာအလွယ်တကူကူးဆက်တတ်တယ်။ဒါဖြစ်ပြီဆိုရင်လည်းလုံလုံကဲကဲပေါ့။ကာမအလုံးအဖူသေးသေးလေးတွေမဟုတ်ပဲနဲ့တချို့ဆိုရင်ကျွန်တော်တို့တွေ့တယ်။ကြောင်ကြောကိုလည်းနဲ့နှွာပြီးတော့ဆီးလိုက်ဆီးလိုက်ကတ်ထားသလောက်ကိုအလုံးအကြီးကြီးတွေအထိမြင်ရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ကုသမှုအနေထားနဲ့ပတ်သက်ပြီးတော့အားလုံးကကုသဖို့လိုလားဆရာ
။ဒီကူးဆက်လွယ်လို့တော့ပြောရမယ်ဆိုရင်တော့သူကကလေးချင်းချင်းတော့ကူးဆက်လွယ်တယ်ဗျအဲ့တော့ကူးဆက်လွယ်တယ်ဆိုရင်တော့ရေပြားဆရာအမေကဥမာဗျာပြိမာကလေးမောင်မနှစ်ယောက်ရှိတယ်ဟိုတယောက်မှတင့်နေပြီဆိုရင်ကျန်တဲ့လူကိုဒါကစားရင်ကူးဆက်လွယ်တယ်အဲ့ဒါဆိုရင်တော့ကုအိုးဆိုပြီးတော့တိုက်တွန်းလေးရှိတယ်ဒါပေမဲ့တခုသိထားဖို့ကယောဂပိုးကူးဆက်ပြီးရင်အဲ့ကလေးတွေမှာကိုကံအားဆိုတာအမင်းနဲ့ညံပေါ်လာတယ်ပေါ်လာရင်သူ့အတူပျောက်သွားတတ်တယ်အဲပျောက်သွားရင်အမှန်ရွတ်လည်းမကြံဘူးဒါပေမဲ့လည်းတခါကူးဆက်လေတဲ့အတွက်ကြောင့်တနည်းအားမပြောက်ဘူးနောက်တနည်းအားမပြန်ပေါ်တာတော့ရှိတယ်ပေါ့နည်းတချို့ဆိုရင်လည်းပြန်ပြောက်ဖို့လားတော်တော်ကြာကြာတယ်ညင်းညင်းတော့မှချီတဲ့လူတွေလည်းရှိတယ်အဲ့တော့ကုတယ်မကုဘူးဆိုတာကအချိန်လေးလူတစ်ယောက်တစ်ယောက်တော့မတူပါဘူးဥမာပိတ်လည်းမများဘူးဖြစ်ကားစားဆိုရင်တော့သူ့အတူပြောက်သွားမယ်ဆိုပြီးကျွန်တော်တို့ observe လုပ်တယ်ခေါ်တာပေါ့နော
်စောင့်ကြည့်တာပေါ့ဆရာနော
်ဒါဒီတိုင်းပဲထားပြီးတော့ဟိုကြည့်တာပေါ့နော်အဲ့ဒါဆိုရင်သူ့အတူအများစုကရက်သက်သက်အနေငယ်လာနေငယ်မှာပျောက်သွားတယ်တချို့ကြတော့လေဟိုကလေးကတော့ဘာမှမဖြစ်ဘူးဒါပေမဲ့ဒီမှာ၄လကြာနေပြီဆရာ၅လကြာနေပြီဆိုတော့အမီတွေပြေရစိတ်ပူတယ်ပူပေးပါဆိုပြီးတော့လာပြီးတိုက်တွန်းတဲ့လူတွေရှိတယ်အဲလိုမျိုးဆိုရင်လည်းပူပေးရတယ
်ဟုတ်ကဲ့ဆရာအဲ့တော့ကုသမယ်ဆိုရင်ဘယ်လိုကုသမှုတွေရှိလဲ
သူကကျွန်းတွန်းနဲ့ကုသပုံဆင်တယ်ဗျလိင်္ဂိခွင်လေးတွေလိင်ညာတို့ F C ရေတို့တာတို့နောက်ပြက်စင်အနဲ့ချစ်တာတို့နောက်နိုင်ကိုချင်းအရင်နဲ့အေးခဲတာတို့စသဖြင့်ကျွန်းတို့လိုမျိုးပဲကုတဲ့မျိုးစုံရှိတယ်။လေစာနဲ့လည်းကုသကြတယ်။ များသွားပြီးတော့တစ်ခုခုနဲ့ကုလိုက်ရင်ပြီးသွားတာပဲ။ခါကြီးကတော့ကုသမှုတစ်ခုနဲ့မပြီးပဲနဲ့နောက်ထပ်ဟိုပြန်ပြန်ပေါ်လာတော့တစ်ခါနောက်ထပ်အလားတူကုသကြတာမျိုးတွေလည်းရှိတယ်။အဲတော့စောစောကုရင်တော့ယောဂကိုထိန်းချုပ်ဖို့လို့ပူလွယ်တာပေါ့နော်။အခုနည်းလေလေပြန်နှံ့တာနည်းလေလေပဲ။တချို့ဆိုရင်မျက်နှာမှာတစ်ခုနှစ်ခုပေါ့မျက်နှာဆိုကလေးဆိုကင်နေတာကိုရားရင်ကုန်မယ်၊သူ့မယ်၊မျက်နှာကင်တော့ကဘိုက်ကင်ရောကင်တော့ကြပေါင်းညာနေရောက်ကြိုင်းနေရောက်အဲ့လိုမျိုးဆိုရင်တော့ပြန့်နှံ့တာပုံများတယ်။အဲ့တော့ကိုယ်ကလေးမှာတဲစီတာပေါ်လာရင်ကိုယ်နဲ့နီးစပ်တဲ့တကြမ်းနဲ့ဆရာဝန်ရေပြားဆရာဝန်နဲ့တိုင်ပင်ဆွေးနွေးကြည့်ပါ။ပြီးတော့ဘယ်လိုလုပ်ရင်အကောင်းဆုံးဟိုမပူပဲနဲ့စိတ်ချောင်းကြည့်အောင်မလား။ခုနကဆိုလင်းသေးတော့မဟုတ်ဆေးပြော့လေးတွေနဲ့ကုစားမလား။တိုင်ပင်ပြီးတော့တာအကောင်းဆုံးဖြစ်ပါမယ်။အဲခုနကကြင်းနဲ့ ENDS မားရီမှာတော့ ENDS အတွက်တောက်တဲ့ ARV ဆေးတောက်ရင်နဲ့ကွာပြန်တက်လာတဲ့အခါမှာပေးကြည့်ရတဲ့အလိုလိုပေါင်းပြီးတော့ပျောက်သွားတာမျိုးလေးရှိရ
ပြ။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ကျမ်းမာရေးခန္ဓာအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါစီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှံမျိုးနယ်ကရခိုင်ရွှေပြောင်းရွာသားတွေနေထိုင်တဲ့တင်မောခွေကြီးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကြီးရွာသား၃ဦးကိုတရားစွဲဆိုထားပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲကြောင့်ဂိုင်းခိုင်မျိုးနယ်ကရွာသား450ကျော်စစ်ပီးတိမ်းဆောင်နေကြရတယ်ဆိုတာနဲ့လက်ဆက်ပြာစုပင်လုံးတတိယအကြိမ်ညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုကြားသိုင်းရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရွှေပြောင်းအခြေစိုက်သူတွေနဲ့ကိုထူကိုထတီထောင်ထားတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကတင်မောခွေကျေးရွာကိုအာဏာပိုင်တွေဖျက်ဆီးပြီးကျေးရွာသား၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှူးကနေနိုင်ငံတော်အကြီးအကဲပြက်စီမှုပုံမှန်9/5ခခွေးနဲ့တရားစွဲဆိုထားပါတယ်။တရားစွဲခံရသူတွေကတော့ဥအောင်နိုင်ဥထွန်းမြင့်ဦးနဲ့ဒေါ်အောင်မကျော်တို့ဖြစ်ပြီးတင်မောခွေကျေးရွာကိုအစိုးရခွင့်ပြုချက်မရဘဲရွာတီထောင်တဲ့အတွက်အခုလိုတရားစွဲခံရတာဖြစ်တယ်လို့တရားစွဲခံရသူတဦးဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ်တင်မောခွေကျေးရွာမှာနေအိမ်90ကျော်ရှိပြီးဇူလိုင်လ9ရက်နေ့မှာမောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးရဲထွတ်မြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ခိုင်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့တွေကနေနေအိမ်တွေကိုအင်အားသုံးဖျက်ဆီးခဲ့လို့အခုအခါကျေးရွာသားတွေဟာကြောက်ပန်တူအင်းဒင်အပါဝင်နိစတဲ့ကျေးရွာတွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေကြရပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ဟူခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့မြမတပ်မတော်တို့တိုက်ပွဲကြောင်းကုန်းကြောင်ရွာ၊ခါကားရွာ၊စံပေါင်ရွာသား450ကျော်ဟာဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတယ်လို့ကြည်တီမြို့နယ်ပြည်နယ်လှုပ်တော်ကူဆွေးနွေးဆိုင်ဆံမင်းကပြောပါတယ်။ဟန်ငိုင်းဘုံကြီးကျောင်းမှာခိုလုံနေရတဲ့စစ်ရှောင်းတွေဟာစာဝတ်နေရေးလိုအပ်ချက်တွေရှိနေတယ်လို့စစ်ရှောင်းကျောင်းသားကလေးသူငယ်တွေလည်းရှိနေတယ်လို့သူကဆိုပါတယ်။ဇူလိုင်လ9ရက်နေ့ကနေ17ရက်နေ့အထိမြမတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တို့ကြားရှမ်းပြည်နယ်တောင်ပိုင်းမန်ကန်မြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တာပါ။တပ်မတော်အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်စီရစကန်ဘက်ကိုအင်အားဖြည့်တင်းတုံးလင်းရှာဖွေနေတဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSSSC ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရဲစစ်ချုပ်လက်မှတ်ရေးဆွဲထားပြီးပဲတပ်မတော်နဲ့မကြမ်းမကြာဆူသလိုစစ်ရေးပဋိပက္ခတွေဖြစ်ပွားနေတာပါ။
ကယင်နီအမျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20ရာစုပင်လုံတတ်တဲ့အကြိမ်ကိုတက်ရောက်ခြင်းမပြုဖို့ကယင်နီပြည်လူငယ်များတမက်ကအဖွဲ့ဝင်အနေနဲ့ကြားလီဖုလူငယ်တွေကတိုက်တွန်းလိုက်ပါတယ်။ကြားပြည်နယ်အစိုးရအနေနဲ့ပြည်နယ်အတွင်းဗိုလ်ချုပ်အောင်ဆန်းကျေးရုပ်တည်ထောင်ဖို့ကြိုးပမ်းခြင်းအဲ့ဒီကြိုးပမ်းမှုကိုကန့်ကွက်နေတဲ့အခြေအနေမှာ KNPP အနေနဲ့20ရာစုပင်လုံညီလာခံတက်ရောက်မဲ့အပေါ်ပြန်လည်တုံ့တက်ဖို့ဇူလိုင်လ9ရက်နေ့ကတဘောထားထုတ်ပြန်ခဲ့တာပါဒီကိစ္စအပေါ် KNPP အနေနဲ့20ရာစုပင်လုံညီလာခံကိုအစိုးရဘက်ကတရားဝင်ဖိတ်ကြားလာတဲ့အပြင်ငြိမ်းချမ်းရေးရှေ့တိုးနိုင်ဖို့နဲ့တန်းတူညီမျှစွာအားလုံးပါဝင်နိုင်ရေးအရေးကြီးကြောင်းပုံမထင်ဟပ်စေတဲ့ဆန္ဒနဲ့
송패채차타래따인도와역떼역마피대로 KNIC 고뼈자개발해 KNPP 아니네가예니더마인장네보촉제육디싸우예깐꿰장아띠베사외편외두리고디아쇠소라네사나톱보래룽네리고아장패닝인나하디네예에찬디네예고티카이시대로졸라이라9야니가톱변타바래
ကရင်မြို့နယ်ကျိုင်းစိတ်ကြီးမြို့နယ်မှာရှိတဲ့စာတင်ကျောင်းတွေမှာကရင်မျိုးရလန်နဲ့မော်မျိုးရလန်ကိုနိုင်ငံတော်အလှနဲ့ရှင်တွဲပြီးမလွှတ်တင်ဖို့မြို့နယ်ပညာရေးမှူးရုံးကလည်းသက်ဆိုင်ရာကျောင်းအုပ်ကျောင်းဥစုမှူးထံအကြောင်းကြားစာပေးပို့ထားပါတယ်။နိုင်ငံတော်အလှနဲ့ရှင်တွဲသားရှိမှုမပြုဖို့အတွက်သက်ဆိုင်ရာကျောင်းတာဝန်ရှိသူတွေနဲ့ညှိနှိုင်းဆွေးနွေးစားပြီးရင်ဆွေးနွေးပြီးစီးတဲ့အချိန်တွေကိုလည်းမြို့နယ်ပညာရေးမှူးရုံးကတင်ပြဖို့ပြီးခဲ့တဲ့ဇွန်လကုန်ပိုင်းကကော့ဂရိတ်ခရိုင်ပညာရေးမှူးရုံးကညွှန်ကြားထားတာဖြစ်ပါတယ်။ဒီကိစ္စကိုကရင်ပြည်နယ်ပညာရေးမှူးရုံးနေနဲ့ညွှန်ကြားထားတာမဟုတ်ကြောင်းပြည်နယ်ပညာရေးမှူးရုံးကပြောပါတယ်။အဲ့ဒီဒေသတွေမှာအစိုးရအုပ်ချုပ်နေနေနဲ့ KNU မွန်ပြည်ပြည်သူအုပ်ချုပ်မှုရောနှောတဲ့နေဖြစ်တယ်လို့စာတင်ကြောင်းတချို့မှာလည်းနိုင်ငံတော်လန်နဲ့တိုင်းဒါလန်တိုင်းတစ်ခုထွက်သူထားတာဖြစ်ပါတယ်
။မွန်ပြည်နယ်တံဖြူစရမြို့အနီးရှိမိန်ပလာတောင်မှာဂျပန်ခေတ်စစ်တမ်းပစ္စည်းတွေတူးဖော်နေတဲ့ရန်ကုန်အခြေစိုက် Royal Eagle Development Group Company Limited ကိုမွန်ပြည်နယ်အစိုးရကနေစူဇန်လီလန်ခွင့်ပြုချက်ကိုရပ်ဆိုင်းထားဖို့ထပ်မံတူးဖော်ရှာဖွေခြင်းမပြုကြောင်းဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောကြားလိုက်ပါတယ်။ဇူလိုင်လ10ရက်နေ့မွန်ပြည်နယ်အစိုးရရုံးဟင်းတာခမ်းမမှာမွန်ပြည်နယ်အစိုးရအဖွဲ့ရဲ့ဒုတိယတနစ်တာကာလအတွင်းဆောင်ရွက်ခဲ့မှုနဲ့ပတ်သက်တဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မိန်ပလာတောင်ကဂျပန်ခေတ်စစ်ကြံပစ္စည်းတွေဟာရှေးဟောင်းပစ္စည်းတွေဖြစ်တဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှာဖြစ်တယ်လို့ပြီးခဲ့တဲ့ဇွန်လတတိယပတ်ကပြည်ထောင်စုအစိုးရကအကြောင်းကြားလာတာပါမိန်ပလာတောင်မှာလက်ရှိတူးဖော်နေတဲ့နေရာတွေကိုမူလအနေထားအတိုင်းပြုလုပ်ပေးဖို့ထပ်မံရှာဖွေမှုတွေမပြုဖို့ခြံစည်းရိုးကထားတဲ့နေရာတွေကိုပြန်လည်ရုပ်သိမ်းပေးဖို့အစိုးရကနေကုမ္ပဏီကိုအကြောင်းကြားထားပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတနည်းတော်အကြာရက်နာထားတဲ့ပြည်တော်စုငင်းငယ်ရင်ညီလာခံ20ရာစုပင်လုံတတိယအစည်းအဝေးကိုနေပြည်တော်မှာစတင်ကျင်းပနေတာပါဒီညီလာခံမှာတိုင်းသားတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်လဲမိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ
်လက်ရှိကျင်းပနေတဲ့နေပြည်တော်ကပြည်တော်စုငင်းချမ်းရင်ညီလာခံ20ရာစုပင်လုံတတိယအစည်းအဝေးမှာရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်မှာမဟုတ်ဘူးလို့ညီလာခံတက်ရောက်နေတဲ့ဝန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောသွားပါတယ
်ရေးကြီးတဲ့ကိစ္စတွေဆိုရင်လုံးဝကိုမဆွေးနွေးရတဲ့အနေအထားမျိုးဖြစ်တယ်ပြီးလို့မရဘူးဗျနောက်ဥပမာဆိုရင်ဒီနိုင်ငံရေးဘက်မှာဥပမာတိုင်းသားတွေရဲ့အခွင့်အရေးလူနည်းစုအခွင့်အရေးစသဖြင့်တော့ဒါတွေကိုအခုကလုံးဝဆွေးနွေးခွင့်မရှိဘူးအဲ့ဒီနိုင်ငံရေးမှာဒီဖက်ဒရယ်မူတွေပါတယ်ဒါလည်းလုံးဝကိုမရဘူး။ဘာရလဲဆိုတော့ဟိုကျမ်းမတန်သူကြီးနော်အဲ့ဒါလောက်ပဲတော့ဘာရလဲဆိုတော့
ညီလာခံမှာလုံခြုံရေးကဏ္ဍကိုဆွေးနွေးပေမဲ့အတည်ပြုချက်တွေချမှတ်မှာမရှိသလိုနိုင်ငံရေးကဏ္ဍမှာလည်းပြည်ထောင်စုအစိတ်ပိုင်းဟုသမျှလုံးဝခွဲမထွက်ရအချက်တွေကိုထက်သွင်းမှသာဖက်ဒရယ်အခြေခံမူတွေကိုဆွေးနွေးဖို့တမတော်စုဖွဲ့ကသဘောထားရှိတယ်လို့သူကပြောပါတယ်အလားတူညီလာခံတက်ရောက်နေတဲ့မွန်မျိုးသားပါတီတွေ့တွေ့သွင်းမှုနိုင်လီသမကလည်းအခုလိုပဲပြောသွားပါတယ်
။ထပ်ပေါ်လာတဲ့သဘောတူညီချက်ရလတ်တွေကတော့များများဆဆမရှိခဲ့ပြင်ကျွန်တော်တို့ညီမန်းထားတဲ့ဖယ်လေပြည်တော်စုရဲ့စိုင်းတဲ့သဘောတူညီချက်တွေကပါမလာနိုင်တော့ဘူး။ဦးလင်းခွေးလည်းမရှိတော့ဘူး။ညီလာခံမှာတော့စိတ်ထိကမကြတဲ့ချက်တွေလောက်ပဲကြလာနိုင်မှာပေါ့
။ညီလာခံမှာတင်ပြတဲ့ချက်တွေနဲ့ပတ်သက်လို့ပြည်တော်စုနိုင်ငံရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC အတွင်းရေးမှုဖွဲ့ဝင်ဦးလှမောင်ရွှေကအခုလိုဆိုသွားပါတယ်
။ဟုတ်ဘောတင်တာ50ချက်ရှိ EU လေးဘက်တော့ပေါင်းလို့တာက50ချက်ရှိနိုင်ငံရေးပါတီက80ချက်ပဲရှိအရင်ဒီ EDC အဟောင်းကပြန်ချပြီးတာ60ချက်အဲ့တော့ကျွန်တော်6ရက်လုံးလုံးတစ်ခါတည်းဆွေးနွေးကြတာအတိပေါက်ဆွေးနွေးကြတာဒီပေါက်ဆွေးနွေးပြီးတော့မှ70ချက်ကိုတင်လိုက်တယ်
ညီလာခံကိုအစိုးရလွှတ်တော်တတ်မှတ်တော်ပိုင်းရနာလက်နဲ့ကင်အနိုင်ရနိုင်ငံရေးပါတီကိုယ်စားလှယ်356ဦးတက်ရောက်ပြီးလေးလာသူအနေနဲ့တရားဦးအပြင် NCA လက်မှတ်မရေးထိုးရသေးတဲ့ပိုင်းရနာလက်နဲ့ကင်အဖွဲ့တွေကမ္ဘာကုလသမဂ္ဂကိုယ်စားလှယ်အပါအဝင်နိုင်ငံတကာကတန်ရုံတွေဖိတ်ကြားတဲ့သူတွေပညာရှင်တွေစုစုပေါင်းလူဦးရေဖွဲ့ဝဲနေမှာ1500ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်
Sabiro, NCA, a tea at Tom, my Shambi Demro, RCSS name, Yama Demro, yes, that I went out, Shambi name, Manga Unit, Dwayne, Yuadang, Ayato, Sibi, Shawnee Abai. The Satyazu Pinlo Nilagango, Piranzu Ninja Nilagan, Zimba Nizima, Taiwai, Tipwabi, Sibi Shang Titui, Tapi, Dola Nibai.
အကြောင်းစုံကိုတော့နမ်ဟောငါနေစူးစီးတင်ဆက်ထားပါတယ်။မိုင်းကင်မြို့နယ်အရှိမြောက်ဖက်မိုင်း20ကျော်မှာရှိတဲ့ဟိုခိုင်ကျေးရွာအုပ်စုဟမ်ငိုင်းကျေးရွာအုပ်စုအတွင်းမှာအစိုးရတပ်မတော်ကရှမ်းပြည်တပ်မတော်
ရှိချာဆောင်ဟုတ်ပါတယ်ဟုတ်ပါရုံရုံဟာပါစင်းရတာ9ရာလောက်ရှိတယ်အဲ့ဒီထက်လဲပိုနိုင်တယ်သူတို့နဲ့နီးစပ်တဲ့မျိုးအိမ်မှာတွားနေတဲ့သူတွေနဲ့ဆိုချောက်ရာထက်မနေဘူးအလကကြောင့်နှစ်ကြောင်မူလာတန်း၅ကြောင်ပိတ်ထားရတယ်တိုက်ပွဲကြောင့်ဆရာဆရာမတွေလည်းတင်းဆောင်ရတာပေါ့ရဲ့ရွာအကြီးအကဲတွေနဲ့ဆရာတော်တွေနဲ့တိုင်ပင်ပြီးသူတို့လိုအပ်တဲ့အကူအညီတွေတွားပေးမယ်အခုတတိတော့ ဒီပွဲတွေဖြစ်ပွားနေတာဟာလုံးဝမဖြစ်သင့်တဲ့ကိစ္စဖြစ်တယ်လို့စံတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကပြောပါတယ်အဲ့လိုတိုက်ပွဲတွေဖြစ်အောင်ဖန်တီးနေတာဟာငြိမ်းချမ်းရေးကိုလုံးဝထိခိုက်စေတယ်ငြိမ်းချမ်းရေးပေါ်ဆောင်မှုလုပ်ငန်းစဉ်ကိုအဟံတားဖြစ်စေတယ်ဒါမျိုးကိုရှောင်ကျဉ်သင့်ပါတယ်အချုပ်အခြေတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနည်းဖြ ရှမ်းပြည်တမရောအစီအက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်အက်
ရန်ရဲ့ကျူးကျော်လှုပ်ရှားလာတဲ့မိသည့်အဖွဲ့ကိုမဆိုရှင်းလင်းချေမုံသားမယ်လို့ပြောပါတယ်ဒါပေမဲ့ RCSSSA ကတော့နယ်မြေကျူးကျော်တာမရှိအစိုးရတပ်ကသာ MCA စာချုပ်ကိုချုပ်ဖောက်နေတာဖြစ်တယ်လို့ RCSSSA ပိုင်းတိုင်းဖရီဒမ်ဝက်ဘ်ဆိုက်စာမျက်နှာမှာရေးသားဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ကရခိုင်ပြောင်းရွှေ့ရွာသားတွေနေထိုင်တဲ့တင်မောကွေ့ကျေးရွာကိုအာဏာပိုင်တွေဖျက်ဆီးလိုက်ပြီးရွာသားတုံးဦးကိုနိုင်ငံတော်အကြီးအကဲပြစ်စီမှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ ချမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်အတွင်းတောင်ပိုင်းချမ်းပြည်သမရိုအာစီအက်ဆက်အက်ဆက်အေနဲ့မြန်မာတမရိုတို့တိုက်ပွဲကြောင့်ရွာသား၄၅၀ကျော်စစ်ပီးတင်းရှောင်နေရပါတယ်။တရုတ်ရှိတဲ့အခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကိုနားဆင်ကြရပါပါ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ။အီရန်နိုင်ငံရဲ့အကြမ်းဖက်ဝါဒဆွဲဆံရပံ့ပိုးနေမှုတွေဒုံးကျည်ထုတ်လုပ်မှုတွေနဲ့အီရန်ပြည်သူတွေဆင်းရဲနဲ့စီမှုအပါအဝင်သူတို့ရဲ့မတည်ငြိမ်တဲ့မူဝါဒတွေပြောင်းလဲအောင်အီရန်ခေါင်းဆောင်တွေလှုပ်ဆောင်လာစီဖို့အတွက်အမေရိကန်ကတန်တမာရေးအရာရောစီးပွားရေးအရာပါ အပြင်းထန်ဆုံးဖိအားတွေချမှတ်လုပ်ဆောင်နေပါတယ်။အီရန်ရဲ့ကားလုပ်ငန်း၊ရွှေနဲ့တခြားအရေးပါတဲ့တပ်တုကုန်သွယ်ရေးအတွက်ဩဂုတ်လ6ရက်နေ့မှာပြစ်မှတ်ထားအရေးယူမှုပြန်ပြီးချမှတ်ခဲ့တယ်လို့နိုဗెంဘာ၄ရက်နေ့ကလည်းအီရန်ရဲ့စွမ်းအင်ကဏ္ဍနဲ့ရေနံနဲ့ပတ်သက်တဲ့ငွေလွှဲပြောင်းမှုတွေလုပ်တဲ့အီရန်ဗဟိုဘဏ်ကိုပြစ်မှတ်ထားပြီးပြန်လည်အရေးယူခဲ့ပါတယ်။အမေရိကန
Our sanctions pressure the Iranian regime into changing its behavior. And they do not target the Iranian
people.
သူတို့ပြစ်မှတ်မထားစေဖို့ဖိအားပေးတာဖြစ်ပြီးအီရန်အတွက်စာနာရေးခါဓမ္မမဟုတ်စေဝါဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်ကတန်ခတ်ရေးယူတာမရှိပါဘူး။အီရန်အာနာရှင်ရဲ့ဒဏ်ကိုအကြဆုံးခံစားနေရတဲ့ပြည်သူတွေနဲ့အတူအမေရိကန်ကတသားလေးရက်တီဖို့အတွက်ဦးစားပေးလှုပ်ဆောင်ရင်းအခုလိုစီးပွားရေးဖိအားတွေပေးနေတယ်လို့လည်းပြောပါတယ်။
ဒီရန်ပြည်သူအများစုကအခုအခါမှာအခြေခံစားကုန်ဖြစ်တဲ့ပါမို့တို့ကျဲဥတို့ရေတို့ရဖို့တောင်ဂျုံကန်နေရခြင်းမှာအီရန်အာနာရှင်တွေကတော့ပြပမှာအကြမ်းဖက်မှုတွေလုပ်ဖို့ဒေါ်လာတန်းပေါင်းများစွာဖြုံးနေတာပါဒါအီရန်နဲ့အရှိအလယ်ပိုင်းဒေသကယောက်ျားမိန်းမနဲ့ကလေးတွေကာလတာရှည်ဒုက္ခခံစားစေဖို့တသက်ပဲဖြစ်နေပါတယ်
အီရန်တရားရေးဌာနအကြီးအကဲဆာဒက်လာရီဂျန်နီအပါအဝင်လူပုဂ္ဂိုလ်နဲ့ကုမ္ပဏီ50တုံးခုပေါ်မှာလူခွင့်ချိုးဖောက်မှုတွေအကြမ်းဖက်ဝါဒဆွဲဆိုင်ရာပြန့်နှံ့မှုလှုံ့ဆော်မှုတွေအတွက်ဒဏ်ခတ်အရေးယူခဲ့တယ်လို့လည်းမစ္စတာဟုတ်ကပြောပါတယ်။ဒါဟာအီရန်အစိုးရအဖွဲ့ကအဆင့်မြင့်ဆုံးအဆင့်ရှိတဲ့သူဖြစ်စေလူခွင့်ချိုးဖောက်မှုမှာတာဝန်ရှိရင်ပြစ်မှတ်ထားအရေးယူမယ်ဆ
ဆက်ဆံမဲ့အစိုးရမျိုးနဲ့တိုက်တန်းပြီးအခုအီရန်မှာတနင်္ဂနွေနေ့တိုင်းတန်းနဲ့ဆက်လက်ပြမှုတွေကနေအီရန်အာဏာရှင်ကိုပြည်သူတွေစိတ်ပျက်နေတယ်ဆိုတာကိုပြနေပြီးအမေရိကန်ဟာသူတို့နဲ့အတူရပ်တည်နေပါတယ်လို့လဲဒါရိုက်တာဟုတ်ကပြောပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA အဘော်မှုကြောင့်သိစေအပ်ပါတယ်ခင်ဗျာ။တောက်ကြနေဒီကနေ့ညနေအခင်း VOA အစီအစဉ်တွေကိုတော့ညနေ 6:00-9:00 အထိ လိုင်းလူမီတာ 19.25 ရူဟာနေတင်ဆက်သွားမှာပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ။
ထရမ့်နဲ့သမ္မတကတော့မီလန်နီယာထရမ့်တို့ဟာဘယ်လ်ဂျီယံနိုင်ငံပြည်သို့ဆိုးစမှုတော်ကနေလန်ဒန်ကိုကြာသပြီးနေကရောက်သွားတာပါ။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဝန်ကြီးချုပ်ထရီဇာမေကပြော့ပြောင်းတဲ့ရည်ရည်ချက်နဲ့လှုပ်လာတဲ့အပေါ်မကျေနပ်တဲ့အတွက်ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်နဲ့ကြားတာဝန်ရှိသူတွေဒီသတင်းပတ်တွင်နှ ချက်ပြည့်မြောင်သုံးဖို့တန်ဋိဌံချမှတ်လိုက်တာဟာအမေရိကန်နဲ့ထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်အကြီးအကျယ်အကျိုးဖြစ်ပွဲရှိပါတယ်။ဒီကုမ္ပဏီတွေဟာကမ္ဘာတစ်ဝှမ်းမှာနှင်းစင်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးလက်လက်တင်ဖို့ရောင်းချနေတာဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်စီကနေတိတ်ကောင်းတဲ့စာရဆောင်သူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာရဲမှာနိုင်ငံခြားဆက်ဆံရေးလို့တက်စီဖို့နဲ့ဒီကရက်ဆွန်လစင်ကာပူထိပ်တီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖို့သမ္မတထရမ့်ရဲ့ဂျူပန်ချက်တွေကိုချီးကျူးပြောဆိုထားပါတယ်။DBRK နဲ့ American ပြည်တော်စုကြားအနာဂတ်အသစ်တစ်ခုကိုစတင်ရည်ရွယ်ပြီးအကျွန်တော်တို့ကိုယ်တိုင်နဲ့သမရကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်းအားထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါက်အကျိုးဖြစ်ထွန်းလာမယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျွန်ကစာထဲမှာရေးထားပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေကိုအစိုးမှမူရင်းနေရာတွေကိုပြန်ပို့ရည်ရွယ်ပြီးလုပ်ငန်းစတင်ရေးကျွမ်းကျင်မှုအဖွဲ့အစည်းကိုဆက်လုပ်ဖို့ကုလသမဂ္ဂကပြင်ဆင်နေပြီလို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ UNDP ရဲ့ဒေတာဆိုင်ရာအကြီးအကဲကကြာတာပရီနေမှာပြောပါရခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမြတ်မွန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်ကတော့ Darius Smith ဖြစ်ပါတယ်။တောက်ကြံနေမနေ့ကင်း VA အစီအစဉ်တွေကို6990လိုင်းလူမီတာ2440 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။သရရှိများနဲ့တို့ကမြန်မာပြည်သူတောင်အားလုံးကြော်ရှင်ပွဲရနေ့တနေ့ဖြစ်ကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.